ဂိုင်းတိုင်းကနီမြို့ပေါ်မှာအခုမတ်လ2ရက်ကစပြီးစစ်တပ်တပ်ဆွဲထားတဲ့နေရာတွေကိုကာကွယ်ရေးတပ်ဖွဲ့တွေကဝန်ရောက်တိုက်ခိုက်ခဲ့ပြီးစစ်ရေးတင်းမာနေတာပါ။အဲ့ဒီနောက်မတ်လအလယ်လောက်ကစလို့မြို့ပေါ်မှာတိုက်ပွဲဖြစ်တာမရှိတော့ပါဘူး။တိုက်ပွဲဖြစ်တာတွေမရှိတော့ပေမဲ့စစ်တပ်ဟာကနီမြို့နယ်တဲကဂျေးရွာတွေကိုလေကြောင်းတိုက်ခိုက်တာတွေလုပ်နေတယ်လို့ဒေသခံတွေကပြောပါတယ်။ဒီကနေ့မတ်လ19ရက်မနက်တနင်္ဂနွေကျော်မှလည်းကနီမြို့နယ်တဲကဂျေးရွာတွေကိုလေကြောင်းကနေ၄ကြိမ်ဘုံကျဲတိုက်ခိုက်ခဲ့တယ်လို့ဒေသခံတူကအခုလိုပြောပြပါတယ်။
ဒီနေ့မနက်ပိုင်းတနာရီကျော်နဲ့တနာရီကျော်မှာကဏီမြို့နယ်တောင်ကိုလုံးရွာရဲ့အုံးမရွာရဲ့နှက်ကြီးရွာရဲ့ကိုအဓိကအဖြစ်မီးလောင်ပုံကျဲတယ်အလေနဲ့ပေါ့ဗျာပြီးတော့ Jet Fighter ရောဝိုင်တွဲရောသူကနှမျိုးနဲ့လာပြီးတော့မှပတ်ပြီးတော့မှဘုံနေလိုက်ကျဲတာပဲတိုက်ပွဲဖြစ်နေလို့မဟုတ်ဖဲနဲ့အဲသူကနဲ့သူစီးရေးဆုံးလည်းမဟုတ်ဘူးဒီလိုလေအချမ်းချမ်းနေနေတဲ့နေရာတွေကိုစစ်ကောင်စီတပ်ကနေပြီးတော့မှလာရောက်ပစ်ခတ်တာမျိုးဗျလက်တလုံးမှာတော့မြို့ပေါ်မှာတိုက်ပွဲတော့မရှိဘူးမြို့ရဲ့အနီးအနားမှာတော့မနေ့ကဒီအပြန်လန်ထိတွေ့တိုက်ပွဲတွေရှိရလို့ကျွန်တော်တို့သိရတယ်မြို့ပေါ်မှာတိုက်ပွဲမရှိဘူးအဓိကကတော့ဖြစ်နိုင်ချေများတာကမြို့ရဲ့အနီးအနားတွေနဲ့သူတို့ PDF တွေရှိတယ်ဆိုတော့ထင်တဲ့နေရာတွေကိုလိုက်ပြီးတော့ပစ်ပစ်နေတဲ့ပုံစံမျိုးတော့ကျွန်တော်တို့တွေ့ရတယ်ဗျာ
။လေကြောင်းကပစ်ခတ်တာကြောင့်လူထိခိုက်သေးဆုံးတာမရှိပေမဲ့တောင်ကိုလုံးရွာနဲ့နက်ကြီးရွာတို့ကနေအချို့မီးလောင်ပျက်စီးသွားတယ်လို့လည်းပြောပါတယ်။တိုက်ပွဲတွေမရှိတော့ပေမဲ့အခုလိုလေကြောင်းတိုက်ခိုက်တာတွေကြောင့်ဒေသခံတွေဟာနေရက်မပြောင်းနိုင်ပဲဘေးလွတ်ရာနေရာတွေမှာတင်းရှောင်နေရပါတယ်။နေစဉ်လိုလိုလေကြောင်းကနေဘုံကျဲနေတာကြောင့်စိုးရိမ်နေရတယ်လို့ကဏီဒေသခံတူကအခုလိုပြောပါတယ်
။ဟုတ်တယ်ပြန်လို့မရဆရာမင်းရင်ကတော့ဆောက်ပြစ်နေတာဝိုင်တွဲကြီးကလည်းညာရောမနေ့ကလည်းမနေ့ကင်းကိုမြဲတဲ့ပတ်နေတာပေါ်ပါစစ်ဆောင်တွေကိုအဲ့မှာညာကြီးပဲညောင်မဝင်းမင်းကိုသူစေဆောင်ပန်းဆိုင်ရဖြစ်မုန်းခေါ်လက်ကြီးတွေရောကုန်ကြီးတယ်လေလေရပြစ်တော့လက်ကြီးတိုက်ပွဲကမရှိဘူးတိုက်ပွဲကတော့မရှိဘူးလေရင်တွေကပတ်လေရင်တွေကပြစ်နေလို့ချောင်းလို့မို့
မျိုးပေါ်ကစစ်တပ်တက်ဆွဲထားတဲ့နေရာတွေကိုကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ချိန်မှာစစ်တပ်ဘက်ကကဏီမျိုးပေါ်နဲ့မျိုးအနီးနားကဂျေးရွာတွေကိုဘုံကျဲတိုက်ခိုက်တာကြောင့်နေအိမ်တော်တော်များများမီးလောင်ကျွမ်းခဲ့သလိုအရက်သားတိတ်ဆုံးတာတွေလည်းရှိခဲ့ပြီးတောင်းနဲ့ချီတဲ့ဒေသခံတွေဟာဘေးလွတ်ရာတင်းချောင်နေရတာလည်းဖြစ်ပါတယ်စစ်ဘေးတင်းချောင်ရတာရက်20နီးပါးရှိလာပြီဖြစ်တဲ့အတွက်စစ်ဘေးရှောင်တွေမှာစားဝတ်နေရေးအခက်အခဲတွေနဲ့ကြုံတွေ့နေရတယ်လို့စစ်ဘေးရှောင်ကူညီပေးနေသူတွေကပြောပါတယ်ခင်ဗျာ